ကိုပီအနာဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့မြန်မာအစိုးရကစတင်ပြင်ဆင်နေပါပြီ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလက်တလောဖြစ်ထားတာမို့လို့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိအနေအထားနဲ့ကန့်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲပေါ်သွားမယ်အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်။
ပြည်ခဲ့တဲ့ရက်ပိုင်းကနိုင်ငံတော်သမ္မတဦးထင်ကျော်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီအနေနဲ့ဒီကနေ့နေပြည်တော်မှာပထမဆုံးအကြိမ်အစည်းအဝေးပြုလုပ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အကြံပြုချက်တွေအားလုံးကိုပြန်လည်ဆန်းစစ်ပြီးဝင်ကြီးဌာနအလိုက်နှစ်ပတ်အတွင်းစီမံချက်ရေးဆွဲပြီးစတင်လုပ်ဆောင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ
်။အကြံပေးချက်ထဲမှာပါတဲ့အကောင့်ထဲဖော်ရမယ့်ကိစ္စတွေကိုဝင်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်။သူဝင်ကြီးကလာဝကဆိုပါဝင်ကြီးဟိုကျမ်းမိုင်နဲ့အကစားဆိုဘလို့ပေါ့စသဖြင့်ဝင်ကြီးဌာနလိုက်လမ်းမဆက်တွေဆိုဘလို့ပေါ့နော်အဲ့လိုမျိုးကြီးကျွန်တော်ဆက်တွေအဲ့ဒီပြဌာန်းဆက်ချက်ကလေးရေးဆွဲပါမယ်ခင်ဗျအဲ့ဒီရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့စီမံချက်စီအကုန်လုံးကိုစုပြီးတော့မဟာဒီဝါစီမံချက်ဆိုကျွန်တော်ပေါင်းဆက်လိုက်မှာဖြစ်ပါတယ
်ဩဂတ်စ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အကြမ်းဖက်အုပ်စုတွေရဲ့လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်ရင်းမတိမငြိမ်မှုတွေဖြစ်ပွားခဲ့တာပါဒီအခြေအနေတွေကြောင့်ရခိုင်အကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိမြေပြင်အခြေအနေနဲ့ကိုက်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ခုနပြောသလိုအခက်အခဲရှိနေတာဆိုတေချာတော့ရှိတယ်အခက်အခဲကတော့အဲ့တော့အကောင့်ထဲပေါ်ရအခက်အခဲပြီမဲ့ကျွန်တော်ခုနပြောသည်ကကျွန်တော်အခုလက်ရှိအခြေအနေနဲ့တကယ်အကျိုးရှိမဲ့ကိစ္စတွေကိုပဲဥစားပြီးအကောင့်ထဲပေါ်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရဲ့အကောင့်ထဲပေါ်မှုတွေကအခက်အခဲကိုတော်တော်များများပြီးပြီးအကျိုးရှိတာမှဖြစ်ပါတ
ယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီအနေနဲ့ရခိုင်ပြည်နယ်ရင်းမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းတစ်ခုကြားအတူရှင်တွဲနေထိုင်ရေးရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးIDB စကန်တွေပိတ်သိမ်းနိုင်ရေးအကြမ်းဖက်တိုက်ခိုက်မှုတွေပပျောက်ရေး1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားအခွင့်အရေးရရှိရေးစတဲ့အကြံပြုချက်တွေလှုပ်ဆောင်ဖို့တာဝန်ပေးအပ်ခြင်းခံထားရတာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြည့်သက်အစည်းအဝေးခန်းစာထဲမှာရခိုင်ပြည်နယ်တွင်ဘာသာရေးနဲ့လူမျိုးရေးအပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်ပြီးခွဲခြားကန့်သက်တာတွေကိုအဆုံးသတ်ဖို့လဲထည့်သွင်းအကြံပြုထားတာပါ။ကိုဖီအာနန်ကော်မရှင်ကအကြံပြုထားသလိုလွတ်လပ်စွာသွားလာခွင့်အတွက်1982နိုင်ငံသားဥပဒေတိုင်းနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအချိန်မြင့်ဖို့လိုတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။အကြံပြုချက်ကိုကြည့်ရလို့ရှိရင်စီစီရေးနိုင်ငံသားဥပဒေနဲ့ National Verification Process ကိုအချိန်မြင့်အချိန်မြင့်မှာလို့အကြံပေးထားတာ။အင်မတန်ကောင်းတဲ့အကြံကျွန်တော်တို့တကယ်တော့အဲ့ဒီဟာကိုအချိန်မြင့်ရမယ်။အဲ့လိုကလည်းအဟန္တာကြီးအခက်အခဲကြီးအနှောက်အယှက်ကြီးအများကြီးကြုံခဲ့တယ်။အဲ့အဲ့ဒီဟာကြီးကြောင့်မို့ဒီအချိန်ကြီးကပို့ပြီးတော့ဖြစ်လာတာအဲ့တော့ကျွန်တော်တို့ဒါကိုနီးလန်းချာမယ်အချိန်အောင်ပြည့်ပြီး National Verification လုပ်လို့ရတဲ့ကတ်တွေပြီးလို့ရအောင်ကျွန်တော်ဆောင်ရွက်လို့ရှိရင်မရနိုင်ကြအကြောင်းမရှိဘူးဘာလို့လဲဆိုတော့အခုအချိန်တွေမှာအကုန်လုံးကဟိုကျွန်တော်ပြန်လက်ခံရမှာကြီးလည်းရှိတယ်နောက်ပြီးလမ်းမှာရောက်နေတဲ့လူတွေလည်းရှိတယ်သူတို့တွေတိတိကျကျတကယ်လွတ်လပ်စွာသွားလာနိုင်ဖို့နဲ့တည်ငြိမ်ဝင်သွားလာဖို့ဆိုတာလက်ထက်မှာဟိုဒီ Verification ကတ်ချင်တော့ဒါအများကြီးဟိုအခွင့်အရေးရလာမှာဖြစ်တယ်
ဩဂတ်စ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခြင်းဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာထုတ်ပြန်တဲ့အချိန်နဲ့လဲတိုက်ဆိုင်နေတာပါရခိုင်ပြည်နယ်ရင်းမကြသေးခင်ကဖြစ်ပွားထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်နဲ့အခြားဒေသခံတိုင်းနာတွေနေရက်စွန့်ခွာထွက်ပြေးနေကြသလိုကုလသမဂ္ဂရဲ့ခန့်မှန်းချက်အရမွတ်စလင်ဒုက္ခသည်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နေချီထွက်ပြေးနေကြတာဖြစ်ပါလိမ့်ရှင်